ဘယ်ဂျီနိုင်ငံဘရက်ဆယ်မြို့မှာကျင်းပနေတဲ့နှစ်ရက်ကြာအရှဥရောပအာဆန်ထက်ပြင်းညီလာခံအတွင်းလူ့ခွင့်ရေးကိစ္စကိုထပ်သွင်းဆွေးနွေးရမှာရွှေချမှုစင်းနေရေးကိုလည်းအာရုံစိုက်ဆွေးနွေးမှာဖြစ်တဲ့ကြောင်းဥရောပသမဂ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရစ်ကာမူဂါဟီနေကပြောဆိုလိုက်ပါတယ်
I think of the Rohingya crisis that has always been at the center of our work, not only on the humanitarian side, but also on the political work.
ကုလသမဂ္ဂကိုအကူအညီပေးနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ဥရောပခေါင်းဆောင်တွေကြားအခုတလောဆွေးနွေးမှုတွေရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။ဒီနိုင်ငံမှာတော့မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်ပြည်နဲ့တက်ရောက်နေပါတယ်။ဒီကနေ့ထက်ရခိုင်ပြည်နယ်မြောက်ပိုင်းကလူငယ်ရေးကိစ္စကဲတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARC စွန်းရအုပ်စုကိုမြန်မာလူငယ်ရေးတပ်ဖွဲ့တွေတိုင်းလန်ရှင်းလင်းရမှာလူ့ခွင့်ရေးချုပ်ဖောက်မှုတွေကြောင့်အင်းကြီးချင်းဒင်းရတဲ့နိုင်ငံကိုဖပြေးသွားတဲ့တိုင်းနယ်ချီရဲ့ဝန်ကြီးတွေနေရတဲ့နိုင်ငံတွေလူ့ခွင့်ရေးချုပ်ဖောက်မှုကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာကပြားပေးနေတာပါမြန်မာဆိုတော့တောင်ရှိသူတွေနဲ့စစ်တပ်ကတော့ရွှေချားဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားဘူးနိုင်ငံကဆွဆွဲနေသလိုလူ့ခွင့်ရေးချုပ်ဖောက်မှုတွေမရှိကြောင်းလည်းညှင်းဆန်ထားပါတယ်။ဒီချိန်ထဲမှာပဲရခိုင်ပြည်နယ်ကလူ့ခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေဘက်ကစုံစမ်းတွေ့ရှိချက်တွေကိုလူ့ခွင့်ရေးကောင်စီမှရှင်းလင်းပတ်တဲ့အစီအခံတင်ပြဖို့ရှိနေပါတယ်။မြန်မာနိုင်ငံဘက်ကကန့်ကွက်ထားရတယ်လေအဖွဲ့ဝင်15ဦးပါလူ့ခွင့်ရေးကောင်စီရဲ့အဖွဲ့ဝင်9နိုင်ငံရဲ့တောင်းဆိုချက်အရရှေ့လာမဲ့ပုံတွင်းမှာဆွေးနွေးမှုစီစဉ်ထားတာဖြစ်ပါတယ်။